ကရင်ဒေသတွေကလူလူတွေရဲ့ပံ့ပိုးကူညီမှုတွေနဲ့ကရင်ပြည်နယ်အတွင်းကအခြေအနေသတင်းမှန်တွေကိုတင်ဆက်နိုင်ခဲ့တာကြောင့်26ရက်တာကြာတဲ့အထိတိုင်းရင်းသားသတင်းဌာနကြီးတစ်ခုအနေနဲ့အခိုင်အမာရပ်တည်နိုင်ခဲ့တယ်လို့ကရင်သတင်းဌာန KIC ကပြောပါတယ် KIC ရဲ့26ရက်မြောက်နှစ်ပတ်လည်နေ့အကြောင်းကိုထိုင်းချင်းဆိုင်သတင်းတော်မှအေးမာကအခုလိုသတင်းပေးပို့ထားပါတယ်
ကရင်လူမှုအဖွဲ့အစည်းအတွင်းသတင်းဆိုင်ရာအသိပညာဘူတုတ္တရပုံမိုသိရှိနားလည်စေဖို့ရည်ရွယ်ချက်နဲ့1998ခုနှစ်မှာစတင်ဖွဲ့စည်းတည်ထောင်လာခဲ့တဲ့ကရင်သတင်းဌာန KIC ဟာကရင်ပြည်နယ်မွန်ပြည်နယ်ပဲခူးတိုင်းအေရဝီတိုင်းစတဲ့ကရင်လူမျိုးတွေရှိရာနေရာတွေကနေသတင်းတွေကိုတင်ပြလာခဲ့တဲ့တိုင်းရင်းသားမီဒီယာတစ်ခုဖြစ်ပါတယ်။ကရင်တိုင်းရင်းသားတွေရဲ့ထောက်ခံမှုယုံကြည်မှုအားပေးမှုတွေကြောင့်26နှစ်တာကာလကိုအောင်အောင်မြင်မြင်ဖြတ်သန်းနိုင်ခဲ့တဲ့အကြောင်းကရင်သတင်းဌာနရဲ့ညွှန်ကြားရေးမှူးနန်းဖောကီကစက်တင်ဘာလ23ရက်နေ့မှာကျင်းပခဲ့တဲ့နှစ်ပတ်လည်နေ့မှာပြောဆိုသွားပါတယ်
။ PIC ကတော့ဒီကရင်သတင်းဌာနလွတ်လပ်တဲ့သတင်းမီဒီယာနဲ့ရက်တည်လာခဲ့တယ်။ဘာလို့ရရှိရက်တည်နိုင်လဲဆိုတော့ PIC ကစစ်တီလာခဲ့တဲ့ကကရင်လူမှုရဲ့အပံကိုကျွန်တော်တို့ပေါ်ထုတ်တယ်။ဒီကရင်ဒေသအစည်းအဝေးမှာရှိတဲ့အခြေအနေတွေတော့လက်လိုက်မိကြတော့အင်ဆက်တယ်ပေါ့နော်ထုတ်လွှင့်တယ်ဆိုတော့တကယ်မို့လို့ကျမတို့ကိုအသတင်းချက်လက်အားကြီးကြီးစီကျမတို့ဝန်းရံပေးတဲ့လူတို့အဓိကအမှားကံပြဿနာတွေရှိတဲ့တကယ်မို့လို့လည်းကျမတို့ KIC ကအခုချိန်ရှိနေဆက်ဆံတဲ့အချိန်ရက်တည်လာနိုင်ခဲ့တယ်လို့ကျမပြောချင်ပါတယ်
။ကရင်ပြည်နယ်အတွင်းပြည်တွင်းစစ်တမ်းခန်းစားနေရတာနှစ်ပေါင်း80လောက်ရှိခဲ့ပါပြီ။ဒီအတော်အတွင်းမှာကရင်တိုင်းရင်းသားတွေရဲ့လူခွင့်ရေးချိုးဖောက်ခံရမှုတွေစီရေးပဋိပက္ခတွေရဲ့တားကောင်ဖြစ်ရမှုတွေကိုမိမောင်းထိုးတင်ပြတာကရင်စာပေရင်ကျဲမှုတွေကိုဖော်ထုတ်တာတွေကိုကရင်သတင်းဌာနအနေနဲ့လှုပ်ဆောင်နိုင်ခဲ့တာပါ။တိုင်းရင်းသားမီဒီယာတစ်ခုအနေနဲ့26နှစ်တာကာလအတွင်းခုလိုဆက်လက်ပြီးရပ်တည်နိုင်ဖို့စိန်ခေါ်မှုတွေကိုလည်းရင်ဆိုင်ခဲ့ရတယ်ဆိုပြီးနန်းဖောကီကပြောပါတယ
်။အခက်ခဲတွေကမလွယ်လောက်ဘူးပေါ့နော်။ဒင်းထုတ်တယ်ဆိုပေမဲ့လည်းတရားအများကြီးစိန်ခေါ်မှုတွေရှိတယ်ဒီတစ်ချက်ကတော့မီဒီယာလုပ်ငန်းဆိုတာကျမတို့ကဆက်သွယ်ရေးပိုင်းနေနည်းပညာပိုင်းတွေကအခရာကြတယ်ပေါ့နော်သွားလာရေးအခက်ခဲတွေပေါ့နော်ဒါတွေကိုလည်းကျမတို့ရင်ဆိုင်ရတာရှိတယ်နောက်တစ်ခုကတော့သွားရဲလာရဲနေရာမှာကြားလို့ရှိရင်လည်းပဒင်းရယူရဲနေရာမှာကြားလို့ရှိရင်လည်းပဋိပက္ခပေါ့နော်နည်းနည်းပဋိပက္ခသူရဲ့ပဋိပက္ခလိုက်ဖြစ်စီဒါမျိုးတွေကိုလိုက်ယူရတဲ့ခါမှာကြားလို့ရှိရင်လည်းကျမတို့ကမလွယ်ဘူးပေါ့နော်အဒီနေထားပုံမှာပဒင်းအမှန်ကိုပေါ့နော်အချက်လက်မှန်ကိုကျမတို့သိကြထိုင်လုံးရမယ်ပြီးလို့ရှိရင်ပြည်စုံရမယ်မြတ်တမှုရှိအောင်လဲကျမတို့ကအဲ့ဒါကိုကြီးသားတဲ့ခါမှာလဲတော်တော်လေးတော့ဟိုဆောင်ရွက်ရတာရှိပါတယ်ပေါ့နော်
26နှစ်ပြည့်နှစ်ပတ်လည်နေ့အထိမ်းအမှတ်ဖြစ်ကရင်ရိုးရာဒလိလူနေမှုဘဝခေါင်းစဉ်နဲ့လူမှုကွန်ရက်စာမျက်နှာပေါ်မှာအလှတဲ့ပုံပြိုင်ပွဲကိုလည်းကျင်းပပြုလုပ်ခဲ့ပါတယ်ဆီဟန္နာသိမ်းမှုရဲ့နောက်ဆက်တွဲဖြစ်ပဋိပက္ခဒဏ်ခံစားနေရတဲ့ဒေသအသီးသီးကပြည်သူတွေအတွက်လည်းဖျောင်းနိုင်မီးထွန်းဆုတောင်းတဲ့အစီအစဉ်ကိုလည်းလုပ်ခဲ့ပါတယ်ကရင်သတင်းဌာန KIC ဟာလက်ရှိမှာကရင်ဗမာအင်္ဂလိပ်ဘာသာနဲ့ website သတင်းစာမျက်နှာအပြင် YouTube နဲ့ Facebook လူမှုကွန်ရက်စာမျက်နှာတွေပေါ်မှာလည်းစာသတင်းနဲ့ရုပ်သံသတင်းတွေရေးသားတင်ဆက်နေတဲ့ကရင်သတင်းဌာနတစ်ခုလည်းဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်တနေရာမှာရှင်းပခဲ့တဲ့ကရင်သတင်းဌာနရဲ့နှစ်ပတ်လည်နေ့ကိုတော့မိတ်ဖက်မီဒီယာတွေနိုင်ငံရေးအဖွဲ့အစည်းတွေကခေါင်းဆောင်နေကရင်လူမှုအဖွဲ့အစည်းတွေကခေါင်းဆောင်နေအပါအဝင်လူတရာကျော်တက်ရောက်ခဲ့ကြပါတယ်ရှင်။